လန်ဒန်အိုလံပစ်အားကစားပြိုင်ပွဲဖွင့်ပွဲကျင်းပဖို့နီးကပ်လာနေတာနဲ့အမျှပြိုင်ပွဲစီစဉ်သူတွေအားကစားသမားတွေနဲ့ပွဲကြည့်ပရိသတ်တွေစိတ်လှုပ်ရှားတက်ကြွနေကြပါတယ်။အိုလံပစ်ပွဲတွေအဆင်ပြေပြေဖြစ်ကြဖို့ဘတ်ပေါင်းစုံကနေပြင်ဆင်နေကြတာနဲ့အတူလုံခြုံရေးတွေလည်းထူးထင်ကျပ်ထားတယ်လို့လန်ဒန်ရောက်မြန်မာတွေကပြောပြကြပါတယ်။မနေ့ဖြန်ကနေစပြီးတော့ဩဂတ်စ်လ12ရက်နေ့အထိလ မဆုမြတ်မုံကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
အိုလံပစ်အားကစားပြိုင်ပွဲတွေအတွက်အပိသက်ပြင်ဆင်မှုတွေကိုလုပ်နေကြတဲ့အထက်မှာဗုဒ္ဓဟူးနေ့ညတုန်းကတော့အားကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားအတွက်ကြိုတင်အဆန့်၄ကျင်ပွဲကိုလုပ်ခဲ့ပါတယ်။နာမည်ကြီးအကယ်ဒမီဒါရိုက်တာဒန်နီဘွိုင်းစီစဉ်တဲ့ဖွင့်ပွဲအခမ်းအနားတင်ဆက်မှုတွေကိုပွဲမစသေးတဲ့အတွက်အဆန့်ပွဲကြီးခဲ့ရသူတွေကပြန်ပြောလို့မရပါဘူး။ဒါပေမဲ့လည်းအင်မတန်ကြီးလို့ကောင်းတဲ့အခမ်းအနားဖြစ်တယ်လို့တော့ပြောကြပါတယ
် Absolutely brilliant.
Breathtaking.
Very British. That's what I love.
Yeah.
This because it's very
Yes, definitely. I'm not going to tell anyone.
It was amazing.
ဒီချက်ပို့ပြီးတော့မပြောနိုင်ဘူးလို့ဆိုကြပေမဲ့ဖျော်ဖြေတင်ဆက်မှုအားလုံးကတိတ်ကိုကောင်းတာပါပဲလို့ပြောသွားကြတာပါ British နိုင်ငံရဲ့ပုံရိပ်ကိုလည်းထင်ဟပ်နေတာပါပဲတဲ့ဘာပြီးရင်ဘာလာမယ်ဆိုတာကိုစိတ်ကူးပုံဖော်ကြည့်ရတာကအမခံမဲလို့ပြောကြပါရယ်တကယ်ဖွင့်ပွဲကြီးမတိုင်ခင်မှာဖျော်ဖြေတင်ဆက်မှုတွေကိုအထူးလျှို့ဝှက်ထားပေမဲ့အင်မတန်မြူးကျွတဲ့မြင်ကွင်းတွေကိုမြင်ရမှာပါလို့ပွဲစီစဉ်သူတွေကပြောပါရယ်ဖွင့်ပွဲအခမ်းအနားကိုတရားဝင်မလုပ်ရသေးလို့အားကစားကွင်းတွေအားကစားရွာတွေတရှိရာအိုလံပစ်ပါ့ခ်အိုလံပစ်ရာဝင်းထဲမှာထပ်ပုံတော့မှမရရဘူးလို့ပွဲဖြစ်မြောက်ရေးထောက်ပံ့ပေးနေတဲ့ကုမ္ပဏီတစ်ခုမှအလုပ်လုပ်နေတဲ့ကိုတီဟာဆိုးကပြောပြပါရယ
်လုံချုံကြီးကအရင်ကတင်းကျတယ်ခင်ဗျဟိုအိုလံပစ်ကွင်းထဲမှာတော့ဒီလိုထပ်ပုံရက်လို့မရဘူးခင်ဗျခုဝဲမတိုင်ခင်ဒီထပ်ပုံရက်လို့မရဘူးဖူဝဲပြီးမှပဲအိုလံပစ်ကွင်းကိုဖွင့်မှပဲထပ်ပုံရက်လို့ရခင်ဗျလိန်ဝဲမှာဆိုရင်လည်းဒီစိတ်မှာဆိုရင်လည်းအလုပ်ပဲဒီလုံချုံကြီးကအရင်ကပဲတင်းကျပြီးတော့ထားတယ်ဗိုလန်တီယာလုပ်နေတဲ့လူတွေလည်းရှိရယ်ဗိုလန်တီယာလုပ်နေတဲ့လူတွေကဝင်နေပေပွဲလာကြည့်မယ်လူတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အကူအညီပေးနေတာရှိရဲပြီးတော့တခြား volunteer တွေရတယ်လည်းနောက်ပထမဦးဆုံးအချိန်ရောက်နေတဲ့လူတွေအတွက်အကူအညီပေးရရှိရဲအကောင်တော့ဆင်းရဲကြလို့ထားရဲ
ဗြိတိန်နိုင်ငံမှာထူးထူးခြားခြား Olympic အားကစားပွဲတွေကျင်းပမှာဖြစ်တဲ့အတွက်လုံခြုံရေးတွေလည်းနေရာအနှံ့မှာအထူးတင်းကျပ်ထားတာမှာ Olympic ပွဲတွေအတွက်လာကြမဲ့ဧည့်သည်တွေတဲကြမဲ့ဒီပုဂ္ဂလိကဟိုတယ်ကြီးတွေမှာဘယ်လိုစီစဉ်ထားလဲဆိုတာကိုဟိုတယ်လုပ်ငန်းမှာလုပ်နေတဲ့မတ်ချွန်ွယ်ကပြောပြပါတယ်
လုံးဝအရင်တင်းကျပ်တယ်အခိုင်းဆိုလို့ရှိရင် hotel မှာဆိုလို့ရှိရင် open 24 hour 7လောက်ထားတယ်အခုဆိုလို့ရှိရင်ဟို resident မှာဝင်လို့ရအောင် check load တယ်အဲ entrance မှာဆိုလို့ရှိရင်လည်းဒီ resident ဟုတ်လားမဟုတ်လားဆိုတာသူတို့ ID နဲ့ check load တယ် key card တွေနဲ့ check load တယ်သူရက်တွေမှာဆိုလို့ရှိရင်အဲ resident ဝယ်ပေးဝင်တယ်ဟိုအပြင်လူတောင်ပေးမဝင်တဲ့ရက်တွေရှိတယ်အဲ့လိုမျိုးပေါ့နော်လက် depends on the hotel ပေါ့အမိုင်တချို့ကျွန်တော်တို့ hotel မှာဆိုလို့ရှိရင် park claim မှာဆိုလို့ရှိရင်လုံးဝ free ပေးလိုက်တယ်လုံးဝအပြင်လူလုံးဝအဝင်မခံဘူးလုံးဝ add တဲ့အတွက်ကိုမှလုံးဝ specific add တဲ့အတွက်ပဲသူတို့အရေးကြီးတဲ့ဟို Olympic International Olympic Committee ကယူလိုက်တာဆိုတော့ hotel တစ်ခုလုံးအဲ့လိုမျိုးဆိုပြင်ဆင်မှုတွေကအရင်ကောင်းပါတယ် private sector အနေနဲ့
အခုတည်းကနိုင်ငံဆောင်ဧည့်သည်တွေနဲ့ပြည်နေတဲ့လန်ဒန်မြို့ကြီးမှာစိတ်လှုပ်ရှားတက်ကြွစရာတွေဖြစ်နေတယ်လို့တစ်ဖက်မှာလည်းအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်
။မြင်ကွင်းကတော့ကြော်တော့ကြော်စရာတော့ကောင်းတယ်အကုန်လုံးအပြည့်ရမလားလူတွေအများကြီးပဲဆိုတော့လေတသက်မှတစ်ခါပဲကြုံရတဲ့ပွဲဆိုတော့လူတွေကအရင်ကများလာတယ်တိတိတတ်တာများလာတယ်ပြီးတော့ခရီးသွားတာနည်းနည်းခက်လာတော့တလာတာတော့ဒါပေမဲ့အကုန်လုံးကတော့ excited ဖြစ်နေတဲ့ပုံပဲမြို့ထဲမှာဆိုလို့ရှိရင်အဲ့လိုမျိုးပေါ့ပိုပြီးတူရစ်များလာပေါ့မိုင်ဒီပွဲနဲ့ပတ်သက်ပြီးတော့လေဒီနိုင်ကြတာဆိုတော့အိုလံပစ်တောင်မစသေးဘူးဟိုပြီးခဲ့တဲ့တပတ်ကနေစပြီးတော့ delay train delay တို့ဒီ traffic တွေတို့တအားဖြစ်နေရလေအိုလံပစ် lane တွေမှာလည်းသွားလို့မရအောင်ဆိုတော့ပုံမှန်ထက်တနိုင်လောက်ကိုကြိုပြီးတော့ကြတော့အိမ်ကနေထွက်ရတယ်လို့ဖြစ်နေရအခုအိုလံပစ်ကြရင်လူတွေကဆက်ဆိုးနေတာပေါ့အိုလံပစ်တောင်မရောက်သေးဘူးဒီလိုဖြစ်နေရဆိုအိုလံပစ်ကြရင်ရောဘယ်လိုလုပ်ကြမလဲပေါ့နော်တကယ်ရက်နေကြရလို့ရှိရင်ပေါ့နော်အဲ့ကြလို့ရှိရင်လူကပိုပြီးကြီးစားပိုများမယ်ပေါ့နော်အဲ့တခုတော့အခက်အခဲတော့ရှိရပါတော့။တော့လာရတော့
လန်ဒန်အိုလံပစ်ပြိုင်ပွဲဖြစ်မြောက်ရေးကော်မတီကတော့အထင်အငော့မရှိအောင်စူးစမ်းပါမယ်လို့ပြောထားပါတယ်။ဒါပေမဲ့မနေ့ကတော့ဒီအိုလံပစ်ကော်မတီအတွက်မျက်နှာပြက်စရာဖြစ်ခဲ့ရပါတယ်။ဗုဒ္ဓဟူးနေ့မှာစတင်တဲ့အိုလံပစ်အမျိုးသမီးဘောလုံးဘောလူပွဲအုပ်စုကြီးရဲ့ပွဲစဉ်မှာမြောက်ကိုရီးယားအမျိုးသမီးအသင်းနဲ့ကိုလံဘီယာအသင်းမကန့်ခင်မှာတောင်ကိုရီးယားအလံကိုလွှင့်ပြီးလို့အိုလံပစ်ကော်မတီကတရားဝင်ပြန်ပြီးတော့တောင်းပန်ခဲ့ရတာပါ။ပွဲဖြစ်မြောက်ရေးအတွက်ပါဝင်ကူညီနေကြသူတွေကတော့အခုလိုကြီးကျယ်တဲ့အားကစားပြိုင်ပွဲကြီးမှာနောက်ထပ်မရည်ရွယ်တဲ့လွဲချော်မှုတွေရှိနိုင်ပါတယ်လို့ပြောပါတယ်။ဩဂတ်လ၁၂ရက်နေ့အထိသတင်းသုံးပတ်ကြာမဲ့အားကစားပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ကြဖို့နိုင်ငံပေါင်းစုံကအားကစားသမားတွေလည်းအခုလန်ဒန်မြို့မှာရောက်နေကြတာမှာမြန်မာနိုင်ငံကလည်း အားကစားအမျိုးအစား၅မျိုးမှာပါဝင်ရှင်ပြိုင်ကြဖို့အားကစားသမား၆ယောက်နဲ့အဖွဲ့ရောက်ရှိနေကြပါတယ်။သူတို့ဝင်ပြိုင်ကြမဲ့ပွဲတွေကတော့ပြေခုံပြက်၊ဂျူဒို၊မြားပြက်၊တနက်ပြက်နဲ့အနောက်တိုင်းလေလောပြိုင်ပွဲတွေဖြစ်ကြပါတယ်ရှင်။